နိုင်ငံတော်တမင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတတိတိချဖြစ်နေပြီးသူဆိုအားဖြင့် living in a bubble လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့အမေရိကန်ဝါရင်နိုင်ငံရေးသမား Bill Richardson ကပြောပါတယ်။နိုင်ငံတကာနဲ့ပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့ရခိုင်အရေးအကြံပေးအဖွဲ့တွေကနေနှုတ်ထွက်သွားပြီးတဲ့နောက် Mr. Richardson ကအဲ့လိုပြတ်ပြောတာပါ။ဒေါက်ဆန်းစုကြည်ဟာရန်သူတွေပတ်လည်အဝိုင်းခံနေရတယ်ဆိုတဲ့စိတ်သဘောထားမျိုးရှိလာတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံအစိုးရတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်လက်ထိစပ်နေတဲ့ပြီးဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံအပြောင်းအလဲအတွက်အကောင်းဆုံးမျှော်လင့်နိုင်တဲ့ပုဂ္ဂိုလ်အဖြစ်ဆက်ရှိနေတော့မယ်လို့လည်းနယူးမက္ကဆီကိုပြည်နယ်ကနေအိမ်မှာပြန်ရောက်သွားပြီဖြစ်တဲ့မစ္စတာရစ်ချစ်ဆန်ကရိုက်တာသတင်းဌာနနဲ့တယ်လီဖုန်းအင်တာဗျူးမှာပြောသွားပါလိမ့်။ရခိုင်ပြည်နယ်ကနေဒုက္ခသည်9သိန်းနီးပါးထွက်ပြေးသွားရတဲ့ပြည်တွေအတွက်မြန်မာစစ်တပ်မှအများကြီးတာဝန်ရှိတယ်လို့သူယူဆကြောင်းဒီအခြေအနေကိုပြောင်းပြစ်နိုင်တဲ့ဒူဝီဒီသောပုဂ္ဂိုလ်ကဒေါက်ဆန်းစုကြည်ပဲဖြစ်တယ်လို့သူယုံကြည်ပြီးဒေါက်ဆန်းစုကြည်အနေနဲ့စတင်လှုပ်ဆောင်သင့်မှာကြောင်းမစ္စတာရစ်ချစ်ဆန်ကပြောပါလိမ့်။မစ္စတာရစ်ချစ်ဆန်ဟာသူ့ရဲ့ပုဂ္ဂလိကအကျိုးကိုရှေ့ရှုပြီးဆောင်ရွက်လိုတယ်ဆိုတာထင်ရှားပြီးတော့မတူညီတဲ့ခံယူချက်တွေရှိတာကြောင့်အကြံပေးအဖွဲ့မှစက်ပြီးပါဝင်တာဟာတက်ဆိုင်သူအားလုံးကိုအကျိုးပြုမှာမဟုတ်တဲ့အတွက်အကြံပေးအဖွဲ့မှသူ့ရဲ့ပါဝင်မှုကိုရပ်ဆဲဖို့နိုင်ငံတော်အစိုးရအနေနဲ့ဆုံးဖြတ်ခဲ့တယ်လို့အတိုင်းပင်ခံရုံးဝန်ကြီးဌာနကဇန်နဝါရီလ25ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့မစ္စတာရစ်ချစ်ဆန်ကအဲ့ဒီထုတ်ပြန်ချက်မှာပြောထားတာကိုညင်ပြီးသူ့သဘောနဲ့သူနှုတ်ထွက်တာဖြစ်တယ်လို့ပြောပါတယ်။ဒီခံရင်းနဲ့ပတ်သက်ပြီးမြန်မာအင်းကြီးနိုင်ငံတွေနဲ့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပါအဝင်တကမ္ဘာလုံးအနေနဲ့စတင်ထုတ်ဖော်ပြောဆိုကြရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်အနေနဲ့လည်းစပြီးနားထောင်ဖို့လိုပြီးလို့ NPR သတင်းဌာနနဲ့ဆက်သွယ်မိမြန်ကမှာလည်းမစ္စတာရစ်ချစ်ဆန်ကပြောထားပါတယ်